ယူရိုနိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အဆိုးရွားပုံမချေနှံ့မှုကြောင့်ဆန္ဒပြပွဲပေါ်ပေါက်ခဲ့တာရဲတံချာရှိလာခြင်းမှာပဲအဆိုးရွားကိုထောက်ခံပွဲလည်းနိုင်ငံနဲ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံရဲ့ရုံးပြင်ဆိုင်ကြားကဒီကနေ့ပဲပြသလိုက်ပါတယ်။ယူရိုနိုင်ငံအလံတွေကိုဝေယံပြီးနိုင်ငံဥရောပအရာတူလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုဖြတ်သားခဲ့တာပါ။ဘာသာရေးကောင်းဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့ပြီးလူ21ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အဆိုးရွားဆန့်ကျင်ဆန္ဒပြပွဲရာပြည်ပအဆိုးရွားရဲ့လှုပ်ဆော်မှုကြောင့်ဖြစ်ရတာလို့အပြစ်ပေါ်ထားပါတယ်။ယူရိုနိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မကြတဲ့ရည်ရည်ကစလို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လိုင်းရေးပါဝင်နိုင်ငံပေါင်းစုံသုံးပြီးတိုင်းပြည်ရဲ့ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့ကရုံးမြင့်ဆန်ကြားမိန့်ခွန်းမှာပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါဆန္ဒပြပွဲနဲ့ပတ်သက်လို့တိုင်းပြည်ကိုအတိအပြည့်ပြေချောက်သွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ UN မြို့သားလူငယ်ရေးကောင်စီအတွင်းရေးမှူးအလီရှန်ခါနီကတော့ဆန္ဒပြပွဲကိုပေါ်ပေါက်ခဲ့တဲ့ပေါ်အမေရိကန်ပြည်ထင်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုအပြစ်တင်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN ဆွေးနွေးပွဲကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအားပေးကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရင်းဆက်ချင်းချုပ်ပြီးဖောက်ပြန်တဲ့ UN ဆွေးနွေးပွဲကိုနောက်ဆုံးမှာ UN လူထုကဆန့်ကျင်ခဲ့ကြကြောင်းမနေ့ကစက်တိုက်စုတို့ရေးသားတဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါ။တမဟောင်းဘရက်ကိုဝါမလက်ထက်မှာမမမမထောက်ပံ့ပေးခဲ့တဲ့အကူအညီတွေဟာအကျဉ်းထုတ်ပါရည်နဲ့အာဏာပိုင်တွေအိတ်ခတ်ထက်သာရောက်ကုန်ပြီးအီရန်လူထုကတော့အစားအစာမလုံလောက်မှုငွေချေးဖောက်ပွားမှုလူခွင့်ရင်ပြင်းမဲ့မှုတွေနဲ့ကြုံရရအောင်နဲ့ရှင်းလင်းဖို့အမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါရယ်။ယူအန်ရဲ့ချာဝန်ကြီးဌာနကတော့တမတ်ထရန်အနေနဲ့တခြားနိုင်ငံတွေကိုထိခိုက်စွာကားတဲ့အတုံးမကျတဲ့မှတ်ချက်တွေကိုတူတာမှရေးပြီးအချိန်ဖြုန်းနေမယ်စားအမေရိကန်မှာတနည်းနည်းလူတွေသိချင်းနေရပြီးတန်းတဲ့ချင်းအိုးမဲ့အိမ်မဲ့တွေငတ်မွန်နေသူတွေလိုပြည်သူတွေကိုအာရုံစိုက်တင်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါရယ်။